ုတ်ကဲ့ရှင်ပြည်ပကိုရောက်နေကြတဲ့ဘယ်မြန်မာနိုင်ငံသားမဆိုမြန်မာနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ပြည်အောင်ကိုရှောက်ဖို့အတွက်ဩဂုတ်လ၁ရက်နေ့ကဥမြင့်ကျိုင်တို့ရဲ့ဒီလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနထုတ်ပြန်ပါတယ်ဆိုတော့လေဟိုဘလို့ပုံစံနဲ့ရှောက်နိုင်မယ်ဟိုဘလောက်ထိရှောက်နိုင်ဖို့အတွက်ရှော့ချပေးထားတယ်လို့ပြောနိုင်မလဲရှင်ဟုတ်ကဲ့
ဘလောက်ထိရှော့ချပေးသလိုပြောနိုင်တယ်ဆိုလို့ရှင်ကျွန်တော်တို့က PR ရှောက်တယ်ဆိုတာတော့နိုင်ငံသားတွေရှောက်တာနဲ့ကျွန်တော်မြန်မာနိုင်ငံသားဟောင်းရှောက်တာနဲ့ကျွန်တော်တို့အများကြီးခွဲခြားပြီးတော့လုပ်ပေးထားတာပါနော်နိုင်ငံသားတွေရှောက်တယ်ဆိုလို့ရှင်တော့နိုင်ငံသားတွေကဒီလုပ်ငန်းရှင်တွေအဲတဘောတော့ဒီမှာလာပြီးတော့ကျွန်တော်တို့လုပ်ငန်းထူထောင်နိုင်တဲ့လုပ်ငန်းရှင်တွေဒီလိုငွေကြေးအဖြစ်အပျက်ပါလာတဲ့လူတွေကကျွန်တော်တို့ကပြည်ယာပေးတယ်ဒီနိုင်ငံသားသစ်စစ်ဆိုရင်တော့လေနောက်တစ်ခုကတော့ပညာရှင်တွေပေါ့ဒီခုနကလိုစာမေးနဲ့ပတ်သက်တဲ့ပညာရှင်တွေအင်ဂျင်နီယာပဲဆိုင်တဲ့ပညာရှင်တွေနောက်ဆက်ရွေးနဲ့ပတ်သက်တဲ့ပညာရှင်တွေဒီလိုပညာရှင်ပေါင်းစုံဒီနိုင်ငံတော်အကျိုးပြုနိုင်တဲ့လူတွေလာမှကျွန်တော်တို့ကလည်းဟိုပြည်ယာထုတ်ပေးတာပေါ့ဒီမြန်မာနိုင်ငံသားဟောင်းတွေကြတော့သူကသူခုနကလိုပေါ့ကုမ္ပဏီမထောင်နိုင်ရင်လည်းရတယ်ပညာရှင်မုန်းလည်းရတယ်ဒါမြန်မာနိုင်ငံသားဟောင်းတွေကတော့ကိုယ့်ပြည်သားစုတွေနဲ့ပြန်လည်ပြီးတော့အတူတူကနေထိုင်နေဖို့အတွက်အထူးအခွင့်အရေးအနေနဲ့သူတို့တော့ကျွန်တော်တို့က PR ထုတ်ပေးတာပေါ့အဲ့တော့နိုင်ငံသားတွေထုတ်ပေးတာနဲ့မြန်မာနိုင်ငံသားထုတ်ပေးတာနဲ့အများကြီးကိုကွာခြားပါတယ်ဗ
ျဟုတ်ကဲ့ဘယ်နိုင်ငံမှာပဲနိုင်ငံသားခံထားအခုမြန်မာနိုင်ငံမှာပြန်ပြီးတော့အမြဲတမ်းနေထိုင်ခွင့်ကိုဒီအလွယ်တကူရှောက်နိုင်တော့မယ်လို့အဓိကပြောချင်တာပေါ့နော်ဟုတ်ကဲ
့မှန်နေကြအရင်တော့ဒီမှာရှောက်မယ်ဆိုလို့ရှင်တော့မြန်မာနိုင်ငံကိုလာမြန်မာနိုင်ငံနေပြီးတော့ဒီကျွန်တော်တို့ဒီတော့ကဒီပြာရုံးမှာလာပြီးရှောက်ရတာပေါ့အခုကတော့နောက်ဆုံးဖြစ်လျှောက်ပြလိုက်တာကတော့ဒီတက်ဆိုင်ရာနိုင်ငံသားမှရှိတဲ့မြန်မာနိုင်ငံတန်ယုံတွေမှာကိုရှောက်လို့ရပါကြီ
းဟုတ်ကဲ့ဆိုတော့အခုဒီပြပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံမှာဒီအမြဲတမ်းနေထိုင်ခွင့်ရဖို့အတွက်တက်ဆိုင်ရာတန်ယုံတွေမှာရှောက်ခွင့်ရှိပြီးဆိုတဲ့အခါကျတော့ဒီ PR ရှောက်တဲ့အချိန်ပေါ့နော်ဘယ်လောက်ကြာမလဲဟိုဘယ်နှလားလောက်ကြာနိုင်ပါသလဲဦးမြင့်ကျိုင်တို့ဘယ်လိုခန့်မှန်းထားပါလဲရှင်ဟုတ်ကဲ
့ဟုတ်ကဲ့ဒါကတော့အမှန်ပြောဆိုတာကျွန်တော်တို့ကဒီမှာဟို PR တွေကိုကျွန်တော်ရှောက်တဲ့အခါမှာအနည်းဆုံးတော့ကျွန်တော်တို့ကဟိုပေါ့ကျွန်တော်ဒီမှာရှော့တဲ့လူခံမှန်းကြီး50လောက်ရှိရချင်မှာဒီတစ်ခေါက်လောက်နေတာပေါ့အဲဒါနဲ့နောက်တစ်ခုကအဲ့ PR ရှော့တဲ့ခါမှာ PR ကွန်ပဏီမှာပါတဲ့ဒီဝန်ကြီးဌာနဘောဆောင်ကကျွန်တော်တို့တာဝန်ခံတွေအဲ့ဖွဲ့ကြီးတချို့လဲကျွန်တော်တို့ပြည်သူ့ဝန်ကြီးတွေပါတယ်ဒုတိယဝန်ကြီးတွေပါတယ်အဲဒါတချို့ကျွန်တော်တို့လုပ်ငန်းကွန်ပဏီများကြတော့အတွင်းဝန်ကြီးပါတာပေါ့နော်ဒီဖွဲ့ကြီးကျွန်တော်တို့ဆောင်အောင်ကျွန်တော်တို့ကအစည်းအဝေးလုပ်ရတာပါညာဖြစ်တဲ့တခါလေကြလို့ရှင်လဲ2လ3လောက်တော့ကြာသွားနိုင်တယ်ဒါပေမဲ့အခုအချိန်မှာတော့သူကငန်းဆန်းဆန်းနဲ့ဒီအစည်းအဝေးတွေကိုလုပ်ပြီးတော့ဆုံးဖြတ်ချက်ချပြီးတော့အများဆုံးအကြောင်းကြားနိုင်အောင်စောင့်ဝဲနေပါလေဗ
ျဟုတ်ကဲ့ဆိုတော့အမြဲတမ်းနေထိုင်ခွင့်ပီအာကိုရှောက်ဖို့အတွက်ဥမာစပြီးတော့ရှောက်တယ်ဆိုရင်ဘယ်လောက်ပေးရဖို့ရှိပါလဲပြီးတော့ဒီတက်တန်းတိုးတဲ့အခါမှာဒီနှစ်စင်ပေါ့9နှစ်ဇက်တိုက်ဒီတက်တန်းတိုးသွားဖို့လိုတယ်လို့ပြောပါတယ်ဆိုတော့တက်တန်းတိုးကြီးကရောဟိုဘယ်လောက်များတတ်မှတ်ထားပါလဲရှင
်စပြီးရှောက်မယ်ဆိုရင်တော့သူကကျွန်တော်တို့ဒီဒေါ်လာ900သွင်းရမယ်ဗျအဲ့ဒီမှာဟိုတန်ရုံးမှာသွင်းရှော့မယ်ဆိုတန်ရုံးကိုဒေါ်လာ900သွင်းရမယ်ကျွန်တော်တို့လောကရုံးမှာမြန်မာနိုင်ငံမှာလာရှော့မယ်ဆိုလဲဒီမှာဒေါ်လာ900သွင်းရမယ်ဗျအဲ့ဒေါ်လာ900သွင်းပြီးလို့ကျွန်တော်တို့ဒီအဲ့ဒီဟာကိုကျွန်တော် PR ကော်မတီကနေပြီးတော့ဒီဆစ်ဆစ်ပြီးတော့ခွင့်ပြုလိုက်ပြီဆိုလို့ရှင်တော့တစ်နှစ်ကိုဒေါ်လာ1000သွင်းရပါတယ်ဗျဒါပေမဲ့ဒါကနိုင်ငံသားသားပါမြန်မာနိုင်ငံသားဟောင်းဆိုရင်တော့တစ်နှစ်ကိုဒေါ်လာ900ပဲကျတယ်ဗျအဲ့ဒီမှာသူတို့ဒီပုံကနေအတူတစ်ခါတည်းပါလာတဲ့ကလေးတွေပေါ့နော်ကလေးတွေဆိုလို့ရှိရင် session အထိသူတို့ရဲ့တရားဝင်သားသမီးတွေဖြစ်လို့ရှိရင်ဒေါ်လာ300ကျပါတယ်ဗျ။အဲဒါမှမဟုတ်ကတော့9နှစ်နဲ့အောက်ဖြစ်တယ်ဆိုလို့ရှိရင်တော့သူကကျွန်တော်အခမဲ့ကျွန်တော်ခွင့်ပြုပါတယ်ဗျ
။ဟုတ်ကဲ့အမြဲတမ်းနေထိုင်ခွင့်ရသွားတယ်မြန်မာနိုင်ငံသားတယောက်ဟာမြန်မာနိုင်ငံမှာဒီနေထိုင်ခွင့်ရသွားပြီဆိုရင်လွတ်လွတ်လပ်လပ်ကြိုက်တဲ့အလုပ်တွေကိုလုပ်ခွင့်ရှိပါသလားဒီအလုပ်လုပ်ဖို့အတွက်ကိုရောထပ်ပြီးတော့ဒီလျှောက်လာတင်ရတာခွင့်ပြုချက်တောင်းရတာအဲ့ဒီအစီအစဉ်တွေရောရှိမလားရှင်ဟုတ်ကဲ့
အဲ PR ရသွားပြီဆိုရင်တော့ PR လုံးလုံးလေးလမ်းညွှန်ချက်ကမှရှိပါလေဗျ။အဲသူတို့ကအဲသူတို့တတ်မှတ်ထားတဲ့ PR မျိုးတွေအတိုင်းပဲခွင့်ပြုထားတဲ့လုပ်ငန်းတွေကိုလုပ်လို့ရပါလေ။အဲ့ဒီဒါတော့ကျွန်တော်တို့တော်တော်ရှင်းရှင်းလင်းလင်းရှင်းပြမှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီ PR မျိုးတွေစာအုပ်တွေကလည်းကျွန်တော်တို့တော်တော်များများတန်ရုံးနေမှာရောအဲကျန်တဲ့ website တွေမှာရောအကုန်လုံးဖြည့်တင်ထားပြီးတော့ဖြတ်ထားတာဖြစ်ပါလေဗျ။ဒါကတော့အဲ့ဒီခေတ်ကဒီလိုတွေတိုင်းပဲလုပ်လို့ရပါလေ။တော်တော်များများတော့ခွင့်ပြုထားတာတွေရှိပါလေဗျ
။ဟုတ်ကဲ့။ဦးမြင့်ကျိုင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။